မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထော်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကို American နိုင်ငံရဲ့မဟာမိတ်နိုင်ငံတွေပြန်လည်တုံ့ပြန်နိုင်မှုအရေး American အထက်လွှတ်တော်မှ Mitch McConnell က Senate အထက်လွှတ်တော်မှမိန့်ခွန်းပြောကြားရင်းတိုက်တွန်းလိုက်ပါတယ်
Now on another matter the United States and democratic countries around the world are anxiously watching events in Burma
American ပြည်ထောင်စုနဲ့ကမ္ဘာအနှံ့ကဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကအဖြစ်ကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ကိုယ်တိုင်စိတ်ဝင်စားမှုရှိတာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲဒီစီးနစ်အထက်လွှတ်တော်မှာမြန်မာနိုင်ငံကရွေးကောက်ပွဲအပေါ်သတိထားပြီးကြိုဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကဒီမိုကရေစီတိုးတက်ဖြစ်ထွန်းမှုအပေါ်မှာအစိတ်အတော့အနေနဲ့ဩဇာသက်ရောက်မှုရှိနေသေးတယ်လို့ကျွန်တော်သတိပေးခဲ့ပါသေးတယ်လို့အထက်လွှတ်တော်လူနည်းစုကောင်းဆောင် Mitch McConnell ကပြောပါရယ်။ဒေါ်ဆန်းစုကြည်နဲ့အရသာနိုင်ငံရေးကောင်းဆောင်တွေကိုဒီသတင်းပတ်ကုံမှာဖန်ဆီးထိန်းသိမ်းလိုက်တဲ့သတင်းကိုကဘာကြီးကဆက်ဆုပ်ထိတ်လန့်စပွဲကြားလိုက်ရပါတယ်လို့လည်းသူကပြောပါရယ်။ CEO စုဖို့ဖိအားပေးဖို့မဟာမိတ်နဲ့မိတ်ဆွေနိုင်ငံတွေကိုအမေရိကန်နိုင်ငံကအကူအညီပေးဖို့လိုအပ်ကြောင်းဒီအချိန်ကလွတ်လပ်မှုကိုချစ်မြတ်နိုးတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီစနစ်အတွက်မမမမတ်ရည်တည်ဖို့အချိန်ဖြစ်ကြောင်းနဲ့CEOs သူတို့လောက်ရအတွက်ပေးစာရဖို့စီကြမှုတွေချမှတ်ရမှာဖြစ်ကြောင်းလဲ Mitch McConnell ကပြောပါတယ်။ Wayne Sinney အထက်လွှတ်တော်မှ Mitch McConnell ကမြန်မာနိုင်ငံကို2012ခုနှစ်ဇန်နဝါရီလမှာလာရောက်လက်ပတ်ဖူပါတယ်။ဒေါင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒေါင်ဆန်းစုကြည်ကလည်းအဲ့ဒီနှစ်စက်တင်ဘာလတည်းအမေရိကန်နိုင်ငံကိုသွားရောက်တုန်းကခန်တက်ကီပြည်နယ်ကိုသွားရောက်ပြီး Mitch McConnell နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျ။